မနိုင်ငံနေရအနှံ့မှာဆန္ဒပြပွဲတွေသတင်းနှစ်ပတ်နှီးပါးကြောင်းအရှင်ကောင်းနေတာကြောင့်အာဏာပိုင်တွေဘက်ကထိန်ချုပ်ဖို့ကြိုးစားတာတွေလည်းရှိလာပါတယ်။ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ရန်ကုန်မြို့ကအချက်ချကြတဲ့နေရာတွေမှာဆိုရင်လေလုံခြုံရေးတပ်ဖွဲ့တွေကိုအင်အားတိုးမြှင့်ချထားတာတွေ့ရသလိုမနေ့ညပိုင်းကလေးကလမ်းတွေမှာအကာအရန်အတားအဆီးတွေလှုပ်ဖို့ပြင်ဆင်တာတွေလည်းရှိခဲ့တာပါ။ဒါကြောင့်လဲဆန္ဒပြပွဲကိုတွားဖို့အစိုးရဘက်မှစိုးရိမ်ပူပန်မှုတွေရှိခဲ့တယ်လို့ဒီကနေ့စုလေဖေးကအမိကထုတ်ရှားမှုမှာပါဝင်ခဲ့တဲ့ကိုတန့်စင်ကပြောပါတယ်
။ဒီနေ့ကတော့မှဟိုကျွန်တော်တို့ဆက်ဆက်ထွက်ကျင်တော့စိတ်ပူတယ်ပေါ့နော်။တို့အဲ့လိုဂျိုးပြတို့ညကလေးပြင်ဆင်ထားတာတွေရှိတာတော့ဒါပေမဲ့ချက်ချင်းမှုတွေပြီးသွားပါတယ်ဆိုကျွန်တော်လည်းလမ်းပါပဲရှိသေးတယ်။အိမ်တော့မရောက်သေးဘူး။ထိတွေ့မှုတော့မရှိဘူးပေါ့နော်။အဲ့အဲ့လိုတော့ပြောလို့ရတယ်။ဒါပေမဲ့ဒီညနေလောက်အချိန်ထိကဘယ်လိုဆက်ဖြစ်လဲတော့မသိဘူး။ကျွန်တော်အခုစုလေရင်နေပြန်လာတော့တချို့အဖွဲ့ကြီးပြန်ခဲ့တဲ့အဖွဲ့ကြီးရှိတယ်ပေါ့နော်။အဲ့လို
တန်းနဲ့ချီတဲ့လူတို့ကအင်အားပြဖို့လှုံ့ဆော်ပြီးမနေ့ကဆန္ဒပြပွဲမှာကားရီရင်တွေဆက်ပြတ်တယ်ဆိုပြီးတန်းတွေပေါ်မှာပိတ်ဆို့ရက်တန့်လှုပ်ရှားမှုတွေကြုံတွေ့ခဲ့ရပြီးတဲ့နောက်ရန်ကုန်မြို့ကတချို့နေရာတွေမှာရင်တွေကိုဖယ်ရှားနိုင်မဲ့ဆိုင်ရန်နေရာတွေကိုလည်းအာဏာပိုင်တွေကအသိပညာဆင်ထားကြတာပါဒါပေမဲ့လည်းဆန္ဒပြသူတွေကဒီကနေ့လှုပ်ရှားမှုအတွင်းပုံစံတစ်မျိုးပြောင်းပြီးကားရီကိုနှိမ့်နိုင်များနှိမ့်အောင်အရှိန်ချုပ်မောင်းတာလူကူးမြင့်ကြမှာအုပ်စုလိုက်နန်းကူတာမျိုးတွေနဲ့လုံခြုံရေးအာဏာပိုင်တွေဆန္ဒပြသူတွေစီအလွယ်တကူမရောက်နိုင်အောင်ဖိတ်ဆို့တားဆီးတာတွေလည်းတွေ့ရပါတယ်အလုံးမစင်းတဲ့အမှုလေးနဲ့ကန့်ကွက်တာတွေလမ်းပေါ်ထွက်ဆန္ဒပြတာတွေသတင်းနှစ်ပတ်လောက်ကြာတာချိန်မှာတော့အာဏာပိုင်တွေဘက်ကလှုပ်ရှားမှုတွေကိုထိတ်ချုပ်ဖို့ကြိုးပမ်းလာနေကြကြောင်းထိတ်တိုက်ရင်ဆိုင်ပြဿနာမဖြစ်အောင်လည်းဆန္ဒပြသူတွေတည်ထားနေကြပါတယ်ရန်ကုန်မြို့ကဆန္ဒပြလူငယ်တအူးကတော့လုံခြုံရေးတပ်ဖွဲ့တွေနဲ့တပ်နိုင်များထိတိုက်မတွေ့အောင်ကြိုးစားနေတယ်လို့ပြောပါတယ်
။ဒီနေ့ကတော့ညီမတို့တက်နေတော့မဆုံးပေါ့နော်အမဟုတ်။မနေ့ကညီမတို့စတင်လာတဲ့ထိုင်တဲ့ပေါ့နော်။ဒီနေ့တော့လမ်းကြောင်းကတော့အချင်းပြီပါတယ်ဒီနေ့ကျတဲ့လမ်းကြောင်းလေး။ပြီးတော့ညီမတို့နည်းနည်းဆော့ဆော့ပြင်လာတယ်ပေါ့နော်။အရှိမာတော့တို့ရှိသေးတယ်ဆိုတော့ဒါဆက်ဖြစ်တာလေညီမတို့မပြီးခဲ့ဘူးပေါ့ဟုတ်ကဲ့ဟုတ်။
ရန်ကုန်မင်္ဂလေးနေပြည်တော်အပါအဝင်မြန်မာနိုင်ငံနေရာအနှံ့မှာဒီကနေ့လဲဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာပဲဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးမှုတွေဖမ်းဆီးဖို့ဝန်ထမ်းထုတ်တာတွေလည်းရှိနေပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝန်ကတော့ညဉ့်ညက်စွာဆန္ဒပြလှုပ်ရှားသူတွေကိုအင်အားသုံးနှိမ်နှင်းလာပြီးဖမ်းဆီးအရေးယူတာတွေမလုပ်ဖို့ကိုလည်းတတိပေးထားပါတယ်ရှင်။